ဆီးရီးယားနိုင်ငံအတွင်းနိုင်ငံတကာမာမေးတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခတ်မှုတွေစတင်တဲ့နေ့မှာပဲအစ္စလာမ်စစ်သွေးကြွ120လောက်တည်ဆုံသွားတယ်လို့စောင့်ကြည့်လေ့လာရေးဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်။ IS နဲ့အယ်ကာအီဒါစစ်သွေးကြွအဖွဲ့ဝင်အနည်းဆုံး300လောက်ဟာပုံကျဲတိုက်ခတ်မှုတွေအတွင်းတည်ဆုံတာဒါမှမဟုတ်ဒဏ်ရာရခဲ့ကြတယ်လို့လန်ဒန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အကြီးကရာမီအက်ဒူလာရမန်ကပြောဆိုတာပါ။ဆီးရီးယားနိုင်ငံရဲ့ IS စစ်သွေးကြွတွေကိုအမေရိကန်နဲ့အာရပ်၅နိုင်ငံပူးပေါင်းပြီးလေကြောင်းကနေဒီကနေ့စတင်တိုက်ခိုက်နေတာပါဒီကနေ့အင်ကာနေမှာပဲ Central Command လို့ခေါ်တဲ့အရှိအလယ်ပိုင်းဒေသစစ်စင်ကုတ်ကဲရေးအမေရိကန်စစ်ဌာနချုပ်ကညဘက်လေကြောင်းတိုက်ခိုက်မှု14ကြိမ်အတွင်းဒေသ၄ခုရဲ့ပြစ်မှတ်တွေကိုပြစ်ခတ်ဖျက်ဆီးနိုင်ကြောင်းနဲ့အဲ့ဒီထဲမှာ IS စစ်သွေးကြွတွေရဲ့အမာခံနေမြေရက်ကာမျိုးလဲပါဝင်တဲ့အကြောင်းပြောပါတယ်စစ်သွေးကြွတွေရဲ့စစ်တန်းစကန်တွေဌာနချုပ်နဲ့ငွေကြေးထောက်ပံ့တဲ့နေရာတွေကိုတိုက်ခတ်တဲ့နေရာမှာဘာရိန်ကာတာ sorry Arabia Jordan နဲ့ United Arab Emirates နိုင်ငံတွေဟာအတူတူပူးပေါင်းတိုက်ခတ်ခဲ့တာဖြစ်တယ်လို့အရင်ကြေညာချက်မှာဖော်ပြထားပါတယ်ဒီလေကြောင်းတိုက်ခိုက်မှုအတွင်းစစ်သွေးကြွဒါဇင်နဲ့ချီပြီးတည်ဆုံးခဲ့တယ်လို့လန်ဒန်ခြေဆိုင်ဆီးရီးယားလူခွင့်ရေးလေလာဆောင်ကြီးအဖွဲ့ကပဲပြောပါတယ်ပင်ကွန်ပြောခွင့်ရ Marine တူပုံမှုကြီး Jeff Poe ကတော့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာချက်လီရင်တွေဘုံချက်လီရင်တွေ Cruise Missile ဒုံးကြီးတွေတပ်ဆင်ထားတဲ့စစ်သင်းမော်တွေပါဝင်တယ်လို့တနင်္လာနေ့ကတော့ VOA ကိုပြောဆိုပါတယ်ခင်ဗျာ